မြောက်ပိုင်းမဟာမိတ်တပ်တွေအနေနဲ့လက်နက်ကိုင်တိုက်ခိုက်မှုတွေကိုဆွံ့လွတ်ပြီးညဉ့်ဉျေးစပွဲဝိုင်းစီဥတည်ကြဖို့မျိုးသားပြန်လည်တင်းမြတ်ရင်နဲ့ညဉ့်ဉျေးဘူဌာနဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပေမဲ့လက်တွေမှာတပ်မတော်ရဲ့သဘောထားဆန္ဒမပါဘဲညဉ့်ဉျေးဖြစ်စဉ်ကိုရှေ့ဆက်လို့မရနိုင်ဘူးလို့မြောက်ပိုင်းမဟာမိတ်ဘက်ကရောစည်ရေးသုံးသက်သူတွေဘက်ကပါပြောဆိုလိုက်ပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ကိုကန့်တပ်ဖွဲ့ကလောက်ကန်မျိုးကိုမတ်လ6ရက်နေ့ကဝင်တိုက်ခဲ့ပြီးထုတ်ပြန်တဲ့ဒေါန်ဆန်းစုကြည်ရဲ့ကြေညာချက်အပေါ်ထုတ်ပြန်လိုက်တာပါဒီအကြောင်းဆက်ပြီးပြောပြမှာဖြစ်ပါတယ် MNDA ကိုကန့်တပ်တွေကမတ်လ6ရက်တနင်္လာနေ့အာယုံတက်ချိန်ကစပြီးရှမ်းပြည်နယ်အရှေ့မြောက်ပိုင်းလောက်ကန်မျိုးကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်ဖက်တိုက်ပွဲအတွင်းရဲတပ်ဖွဲ့ဝင်9ဦးနဲ့ရဲသား6ဦးသေဆုံးပြီးကိုကန့်တပ်ဖွဲ့ကမီးရှို့ထားတဲ့အလောင်း20ကိုသိမ်းဆီးရမိခဲ့တယ်လို့နိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ်လောက်ကင်တိုက်ပွဲကြောင့်ဒေသခံအများအပြားတရုတ်နယ်စပ်ကိုစစ်ပီးတင်းရှောင်ခဲ့ရပါတယ်။အခုလိုဒေသခံတွေနဲ့အပြစ်မဲ့ပြည်သူတွေတည်ကြည်ဒုက္ခကြုံတွေ့ရတာကြောင့်လက်နက်ကင်တိုက်ခိုက်မှုတွေကိုဆွန့်လွှတ်ပြီးညဉ့်ဉျေးရေးစပွဲဝိုင်းစီဦးတည်ကြဖို့အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ညဉ့်ဉျေးရေးဗဟုဌာနဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတိုက်ပွဲဖြစ်ခဲ့တဲ့နေ့မှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ကဒီလိုတိုက်တွန်းမိမဲ့လက်တွေမှာတပ်မတော်ရဲ့သဘောထားကအဓိကကျနေတယ်လို့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေပါတဲ့TNL တအောင်ပလောင်တက်ရဲ့ပြောခွင့်ရဘူမူတာအိုက်ကျော်ကပြောပါတယ
်ဒေါ်မစုကြီးလည်းဒီလိုမျိုးပြောကြားယူနေတော့မပြီးဘူးတရားဝင်သူကလမ်းကြောင်းရှာရမှာအာဆိုလို့ကျွန်တော်ဒေါ်မစုကြီးဘလောက်ပဲပြောပြောဒီအဲ့ရတဘောကမပါလို့ရှင်တော့သူကဘာမှလုပ်လို့မရဘူးအဲ့လိုမျိုးတော့တွေ့ရတယ်အာတကယ်အစီမံသူကကန်းလန်းနေဆိုရင်တော့သူပြန်ရဲ့ဆုပ်ယူနေဘာမှတော့အလုပ်မဖြစ်ဘူးတရားဝင်နှစ်ဦးနှစ်ဖက်တွေ့ဆုံမှဆွေးနွေးဖို့တော့လိုတယ်
ဒေါန်ဆန်းစုကြည်ဘက်ကညဉ့်ဉျေးရေးပေါ်ဆောင်ဖို့အာတိသရှိပေမဲ့တမတော်ဘက်ကသဘောမတူရင်ဘာမှဖြစ်လာနိုင်မှာမဟုတ်ဘူးလို့ယူနန်ပြည်နယ်အခြေစိုက်စည်ရေးနိုင်ငံရေးလေ့လာသုံးသက်သူဒေါက်တာလှကျော်စိုးကမြင်ပါတယ
်ဒေါန်ဆန်းစုကြည်ကတော့သူကဒီညဉ့်ဉျေးရေးကိစ္စကိုဘယ်လိုရအောင်ပေါ်ဆောင်မလဲဆိုတဲ့ဒီညဉ့်ဉျေးရေးလမ်းစဉ်တစ်ခုရအောင်လုပ်ချင်တယ်ဆိုတဲ့ဟာမျိုးပေါ့ဒါပေမဲ့သူဘလို့ပဲပြောပြောသူဖိတ်တယ်ဆိုပေမဲ့အဓိကအခြေအားစစ်တပ်လေအဲ့တော့စစ်တပ်ကဘာမှမလုပ်မရှာသေးဘူးကျန်တဲ့လူကဘာမှလုပ်လို့ရတာ
မဟုတ်ဘူးလေမတ်လ6ရက်နေ့မှာပဲ MNDA ကကြေညာချက်ထုတ်ပြန်ရမှာတော့မြမတမတော်ကပြီးခဲ့တဲ့ဇန်နဝါရီလကစပြီးတပ်မ9955နဲ့စကက16တပ်တွေကကိုကန့်ဒေသတွေမှာထိုးစစ်ဆင်လာကြောင်း NCA ကိုလက်မှတ်မထိုးရင်မြောက်ပိုင်းမဟာမိတ်တပ်တွေ27ပင်လုံညီလာခံကိုတက်ခွင့်မရှိဘူးလို့တက်မတော်ပြောခွင့်ရကပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ကြောင်း2015ခုနှစ်အတွင်းကိုကန့်တပ်ဖွဲ့ကတစ်ဖက်သက်အပြစ်ရပ်ဆဲခဲ့တာကိုလှစ်လှူရှူတာကြောင်းမြောက်ပိုင်းမဟာမိတ်တပ်တွေညဉ့်ဉေးဖြစ်စဉ်မှာပါဝင်မှုကိုဟန်တားလိုတဲ့အတွက်စစ်ရင်အားအမြောင်များဖြစ်တင်ပြီးအမြင့်ပြုတ်ချိန်မုံကြီးကိုတက်မတော်ကဥတီလှုပ်ဆောင်နေကြောင်းပြောဆိုထားပါတယ်မတ်လ6ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအပြီးလောက်ကင်ဒေသကိုစစ်တပ်ကလုံခြုံရေးတိုးမြှင့်ချထားပါတယ်ကိုကန့်ဒေသအပါအဝင်လက်တလောတအောင်ပလောင်ဒေသမှာပါတမ66နဲ့အရန်တိုင်ရင်တွေတိုးချက်ချလာတာကြောင့်လာမယ့်ကာလအတွင်းအဲ့ဒီဒေသမှာတိုက်ပွဲတွေပိုဖြစ်လာနိုင်ခြေရှိတယ်လို့ TNL တက်ပြောခွင့်ရဘုံမူတာအိုက်ကျော်ကပြောပါတယ
်လက်ရှိအနေအထားအရတော့တိုက်ပွဲပူပြီးပြင်းထန်နိုင်တဲ့အနေအထားရှိတယ်။ဘာကြောင့်လဲဆိုတော့ဒီ3-4ရက်အတွင်းကမြမတမတော်တမ66ထပ်မှပြီးရဖြစ်လာတယ်ဒီဘက်မှာမနစ်ညဆိုရင်စီကားအစီးတရာနီးပါးရှိတယ်တောက်လျှောက်ဒီမြောက်ပိုင်းကိုပြန်ပို့လာတယ်ဒီမနစ်စီကားအစီး90လောက်ပြန်ထပ်ပြီးတက်လာတယ်ဆိုလို့ကျွန်တော်ပြည်စုံစင်းမှုဘက်ကိုသူကဘာမှမပြောဘူးတောက်လျှောက်စီးရင်ဖြစ်ရှင်းတဲ့လမ်းကြောင်းပဲရွေးတာပဲတွေ့ရတယ
်ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအများရပ်ပြီးမကြေလည်မှုတွေကိုညှိနှိုင်းအဖြေရှာကြဖို့တရုတ်အစိုးရကဇန်နဝါရီလ9ရက်မနေ့ကတိုက်တွန်းခဲ့ပါတယ်တိုက်ပွဲတွေကြောင့်တရုတ်မြန်မာကွန်တွယ်ရေးထိခိုက်လာရပြီးတစ်ဖက်မှာမြန်မာနိုင်ငံတွင်းဖြတ်ပြီးဖောက်လုပ်ဖို့ရှိတဲ့ယထာလန်ကာလန်စီမံကိန်းတွေထိခိုက်မှာကိုတရုတ်အစိုးရဘက်ကစိုးရိမ်နေတယ်လို့ဒေါက်တာလှကျော်စိုးကသုံးသပ်ပါတယ
်တရုတ်ပြည်ရဲ့သူ့ရဲ့စီမံကိန်းတွေကတော်တော်ပြဿနာပေါ်နိုင်တယ်ဒီဖက်ဆိုတရုတ်ကဘုံတလောကပဲပြောနေတာပဲမြန်မာပြည်ကိုသူကယထာလန်နှစ်ခုဖောက်ပါအောင်တစ်ခုကတရုတ်ပြည်ကနေပြီးတော့ရွှေလီကိုဖောက်မယ်နောက်တစ်ခုကတရုတ်ပြည်ကချင်းရွှေရောပေါ့ကိုကိုကပေါ့အဲ့ဒီတော့ဖြတ်ပြီးဖောက်မှာအဲ့ရထားလမ်းဟိုကြောက်ဖြူထိသွားမယ်လမ်းပေါ့အဲ့တော့အကုန်လုံးစီမံကိန်းတွေလို့ပြီးတာဖြစ်တဲ့အတွက်သူ့အတွက်ကတော့အတော်ထိရိုက်တယ်လေဒါကြောင့်ပမာပြည်ရဲ့ငင်းငိုင်းကြီးကိုတရုတ်ကတိုက်ရိုက်တွန်းတွန်းလူလူလာလာဖြစ်နေ
ပြီးခဲ့တဲ့သတင်းပတ်တွင်တရုတ်နိုင်ငံသားကြီးဝန်ကြီးဌာနအာရှရေးအားအထူးကိုယ်စားလှယ်စွန်းကောင်ရှမ်းနဲ့အဖွဲ့နေပြည်တော်ကိုလာရောက်ပြီးနိုင်ငံတော်အတိုင်ပင်ခံဘုတ်ကိုဒေါအောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးကြားစီတွေ့ဆုံပြီးမြန်မာနိုင်ငံရဲ့ငြင်းငြင်းဖြစ်စဉ်မှာတရုတ်အနေနဲ့အကူအညီပေးလို့ကြောင်းကမ်းလှမ်းခဲ့ပါတယ်ခင်ဗျာ။